မြန်မာနိုင်ငံအနှံ့မှာပြိပခါတွေနဲ့ကပ်ဘေးဆိုးတွေကြောင့်ပြည်သူတွေအတိဒုက္ခရောက်နေရကြောင်းဒီကနေ့ကြားရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့မှာကုလသမဂ္ဂကသတိပေးလိုက်ပါတယ်။ကလေး6တန်းအပါအဝင်ခံမှန်းကြီးလူသားပေါင်း 18.6 တန်းဟာအရေးပေါ်စာနာမှုအကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဖြစ်တဲ့ Christina Powell ကကြေညာချက်မှာပြောဆိုထားပါတယ်။အကူအညီပေးရေးဝန်ထမ်းတွေစာနာရိတ်ခါအမိုးအကာအကာအကွယ်နဲ့တခြားအသက်အကယ်ဖို့အကူအညီလိုအပ်နေသူတွေကိုအကူအညီပေးနိုင်ရေးအတွက်အစွမ်းကုန်ကြိုးစားနေကြောင်းနဲ့2024ခုနှစ်ပထမနှစ်ဝက်မှာလူသားချင်းစာနာမှုအတိုက်အဝန်းရဲ့အကူအညီတွေလူပေါင်း 1.3 တန်းအထိရောက်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့လည်း2024ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေနဲ့တုံ့ပြန်ရေးစီမံချက်အတွက်တော့ရန်ပုံငွေ27ရာခိုင်နှုန်းသာရရှိထားပြီးရန်ပုံငွေလိုအပ်ချက်တွေရှိနေတယ်လို့လည်းပြောထားပါတယ်။မြန်မာနိုင်ငံမှာပြိပခါတွေပြင်းထန်လာတာနဲ့အမျှအရက်သားတွေရောအကူအညီပေးရေးဝန်ထမ်းတွေပါနေစဉ်နဲ့အမျှအန္တရာယ်တွေနဲ့ရင်ဆိုင်နေကြရပါတယ်။ပြိပခါမှာပါဝင်သူတွေအားလုံးကိုပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေကိုလေးစားလိုက်နာကြဖို့နဲ့အရက်သားတွေနဲ့အကူအညီပေးရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်။